လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒုသမ္မတလောင်းတို့ဦးဖြစ်တဲ့လက်ရှိအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဒီမိုကရက်တစ်ပါတီဘက်ကဒုသမ္မတလောင်းဖြစ်တဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်မတ်ကမ်လာဟဲရစ်တို့ UWP နယ်မှာမနေ့ကစကားစစ်ထိုးခဲ့ကြပါတယ်ဒီစကားစစ်ထိုးပွဲအတွက်အမေရိကန်မှာ COVID-19 ကပ်ရောဂါကြောင့်လူ300,000ကျော်သေဆုံးခဲ့တာဟာသမ္မတထရန့်အစိုးရရဲ့အကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်လို့ဒီမိုကရက်တစ်ပါတီဒုသမ္မတလောင်းကမ်လာဟဲရစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်
The American people have witnessed what is the greatest failure of any
American နိုင်ငံရဲ့တမိုင်းတခြားအစိုးရအဆက်ဆက်မှာဒါကအကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်ဆိုတာကို American ပြည်သူတွေကိုယ်တိုင်ကြုံတွေ့ခဲ့ရတယ်လို့အထက်လွှတ်တော်မတ် Harris ကပြောလိုက်ပါတယ်။ဒါပြင် Kamala Harris ကသူ့အနေနဲ့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေရဲ့ထောက်ခံမှုမပါဘဲတမန်တော်က COVID ကာကွယ်ဆေးကိုထိုးဖို့ပြောရုံနဲ့တော့သူ့အနေနဲ့မထိုးနိုင်ဘူးလို့လည်းပြောသွားပါတယ်။ဒုသမ္မတ Mike Pence ကတော့COVID-19 ကာယောဂါနဲ့ပတ်သက်ပြီးတော့တမန်တော်ထရမ့်အစိုးရရဲ့ဂိုင်းတွေပုံတွေကိုကာကွယ်ပြောဆိုခဲ့ပါတယ်။သူတို့အစိုးရတာဝန်ထမ်းဆောင်တဲ့ပထမနေ့ကစပြီးအမေရိကန်ပြည်သူတွေရဲ့ကျန်းမာရေးကိုပထမဦးစားပေးဆောင်ရွက်ခဲ့တယ်ဆိုတာအမေရိကန်ပြည်သူတွေကိုသိစေချင်ကြောင်းပြောကြားလိုက်ပြီးတော့အထက်လွှတ်တော်အမတ် Harris ကိုလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဝေဖန်လိုက်ပါတယ
်။ Stop playing politics with people's lives.
လူရဲ့အသက်တွေနဲ့ရင်းပြီးတော့နိုင်ငံရေးကစားတာတွေကိုရပ်တန့်ဖို့ကျွန်တော်အနေနဲ့အထက်လွှတ်တော်အမတ်ကိုတောင်းဆိုပါတယ်လို့ဒုသမ္မတ Mike Pence ကပြောတော်တာပါဒီစကားစစ်ထုတ်ပွဲအတွက်မှာနှစ်ဖက်အခြေတင်ပြောဆိုခဲ့ကြပေမဲ့လည်းပြီးခဲ့တဲ့ဘက်ကသမ္မတ Trump နဲ့ Joe Biden တို့ရဲ့စကားစစ်ထုတ်ပွဲတဲ့တော့တစ်ဖက်နဲ့တစ်ဖက်ပို့ပြီးတော့လေးလေးစားစားရှိခဲ့ကြပါတယ်ခင်ဗျာ